အခုဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာကလေးများနေ့မှာမြန်မာနိုင်ငံကကလေးတွေအတွက်ကလေးငယ်ခွင့်ရေးလှုပ်ရှားသူတွေဘာတွေတောင်းဆိုကြတယ်လဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ဒီကနေ့နိုဝင်ဘာလ20ရက်နေ့ဟာကမ္ဘာကလေးများနေ့ဖြစ်ပါတယ်နေ့စဉ်လိုလိုနိုဝင်ဘာလ20ရက်နေ့ရောက်တိုင်းကမ္ဘာကလေးများနေ့အဖြစ်ကမ္ဘာတဝှမ်းမှာ1954ခုနှစ်ကနေစလို့ကျင်းပလာခဲ့ကြတာဒီနှစ်2020ပြည့်နှစ်နိုဝင်ဘာလ20ရက်နေ့ကတော့66နှစ်မြောက်နေ့ဖြစ်ပါတယ်ကမ္ဘာကလေးများနေ့ကျင်းပတဲ့နေ့နဲ့တပြိုင်တည်းကလေးငယ်ခွေးဆရာကုလသမဂ္ဂကွန်ဗင်းရှင်းအထိမ်းအမှတ်နေ့ကိုလည်းကဘာမာရောမြန်မာမှာပါကျင်းပပြီးတော့ကလေးငယ်ခွေးဆရာစိန်ခေါ်မှုတွေနဲ့ကလေးတွေကိုအထူးလုံခြုံမှုနဲ့ကာကွယ်ဆောင်ရှောက်မှုပေးဖို့လှုပ်ရှားတောင်းဆိုနေကြပါတယ်ဒီကနေ့32နှစ်မြောက်ကလေးငယ်ခွေးဆရာကုလသမဂ္ဂကွန်ဗင်းရှင်းအထိမ်းအမှတ်အွန်လိုင်းခမ်းနားစီစဉ်ကိုတက်ရောက်ပြီးတော့ကလေးငယ်ဆရာအခွင့်အရေးကိုအထူးဆွေးနွေးခဲ့တဲ့အမျိုးသားအဆင့်ကလေးငယ်အခွင့်အရေးကော်မတီရဲ့အဖွဲ့ဝင်လည်းဖြစ်လူ့ခွေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကမြန်မာနိုင်ငံမှာစစ်တမ်းတင်တဲ့ကလေးငယ်တေဆုံမှုဟာစံချိန်တင်မြင့်တက်လာတဲ့စိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြောပြပါဗျ
။ကလေးများလုံခြုံရေးလို့ပြောလိုက်တိုင်းကျွန်တော်မျက်စိထဲမှာစစ်ပွဲအတွင်းမှာဘယ်ကလာမှမသိတော့ပုံကြီးတွေနော်အမြောက်ဆန်နေကြတဲ့မှာပြေလောပုံအောင်နေရတဲ့ကလေးတွေဒီပုံဆန်နေကြောက်တေဆုံရတဲ့ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်ကကလေးတွေမျက်စိထဲမြင်မိပါတယ်။ကျွန်တော်တို့တိုင်းပြည်မှာအခုချိန်ထိပြည်ရင်းပြည်ပခါတွေရှိနေတဲ့အတွက်ကြောင့်မလို့ဒီနှစ်တွင်းမှာတော့အထူးသဖြင့်စံချိန်တင်လာအောင်ရခိုင်ပြည်နယ်မှာရှိတဲ့ကလေးတွေတည်ဆုံးမှုက UNICEF ရဲ့ထုတ်ပြန်ကြေညာချက်ထဲမှာစိုးစိုးဝါဖြစ်ပါတယ်ကျူးလွန်သူကိုအေးအေးယူမှုတွေကြံရှိနေတဲ့မိသားစုနဲ့သူ့ဘောမှာညာတာမှုနဲ့ထိုက်တင်သောထောက်ပံ့မှုတွေမရရှိသေးတာကျွန်တော်တို့တိုင်းပြည်မှာပထမဆုံးစိုးဝါတဲ့ချက်ဖြစ်ပါတယ
်အထူးသဖြင့်ကမ္ဘာကရောဂါကိုဗစ်ကာလကလေးတွေထိခိုက်ဆုံးရှုံးရတဲ့ပညာရေးကျန်းမာရေးဆောင်ရှားမှုလူမှုဘဝကြက်တဲမှုတွေကနေရင်ဆိုင်ကြုံတွေ့လာရတဲ့ကလေးလူသားလေးတွေရဲ့လုပ်ငန်းခွင်တွေနှိမ့်မနှိမ့်ဆက်ခရရတဲ့ဒုက္ခတွေကိုအရေးတကြီးဖြေရှင်းပေးဖို့လိုလာနေပြီလို့ဥအောင်မျိုးမင်းကပြောပါတယ်
။ဒီကိုဗစ်ကာလအတွင်းမှာကျောင်းတွေအကုန်လုံးပိတ်ထားရပါတယ်။အွန်လိုင်းကနေတင်ကြတယ်ပြောပေမဲ့နေဒေသတွေမှာရှိတဲ့ကလေးတွေအတွက်ပညာရေးအရန်ကိုထိခိုက်သွားမယ်ကိုဗစ်ကာလရဲ့နောက်ပိုင်းမှာပညာရေးတွေကျွန်တော်ထိခိုက်တဲ့အတွက်ကလေးတွေအလုံးသမားဖြစ်ရတဲ့မိသားစုတွေရဲ့စီးပွားရေးကျက်တဲမှုဒါကြောင့်မလို့ကလေးတွေကလုပ်ငန်းခွင်တွေမရောက်တင်မဲ့နဲ့ရောက်တဲ့ကိစ္စတစ်ခုဒီစက်ယုံနေကြတဲ့မှာခုနလုံးကကိစ္စလို့တိတ်ဆက်ခံရတဲ့ bondage labor လို့ခေါ်တဲ့ချုပ်နှောင်ပြီးတော့စေခိုင်းတဲ့ကလေးလူသမားတွေအများကြီးရှိပါတယ်ဒါကြောင့်မလို့အစိုးရဥပဒေတွေမကဘဲနဲ့လိုက်လံစုံစမ်းစစ်ဆေးပြီးကျူးလွန်တဲ့သူတွေကိုထိရောက်စွာအရေးကြီးသောရန်နေရာတွေပြန်ပြန်ပြတ်ထန်းပြီးတော့လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကစစ်ဘေးသင့်ကလေးတွေအပါအဝင်လူမမယ်ကလေးငယ်တိုင်းရဲ့ကျန်းမာရေးပိုင်ဆိုင်ရာစိတ်ပိုင်ဆိုင်ရာရုပ်ပိုင်ဆိုင်ရာလုံခြုံမှုတွေနဲ့ပတ်သက်လို့အထူးဆောင်ရှောက်မှုပေးဖို့လိုအပ်နေတဲ့အနေအထားဖြစ်နေပါတယ်လို့စစ်ပြေးစစ်ရှောက်ကလေးငယ်တွေနဲ့မိခင်တွေကိုဆောင်ရှောက်ကူညီပေးနေသူလည်းဖြစ်တဲ့ကချင်ပြည်သူပါတီရဲ့ဒီမိုကရတစ်ဒေါ်ထွေးဘူးကပြောပါတယ
်နံပါတ်1ကကလေးတွေရဲ့ကျန်းမာရေးပါသမားကြီးမကောင်းဘဲနဲ့တော့ကျမတို့ဘလို့မှအနာဂတ်မှာဆက်လက်ရှင်သန်ဖို့အခက်အခဲရှိရပါတော့။စစ်ဆောင်ဒေသမှာဆိုလို့ရှိရင်တော့အဲဒီကျမကြီးအတွက်ဆိုလို့ရှိရင်အထူးကြည့်ရှုပေးဖို့လိုတယ်။နောက်နံပါတ်1ကပညာရေးပေါ့နော်။ပညာရေးထက်ပိုပြီးအရေးကြီးတာတော့ကျမတို့စိတ်ပိုင်းလုံခြုံမှုပေါ့နော်။စိတ်ပိုင်းဆိုင်ရာလုံခြုံမှု၊ကျုပ်ပိုင်းဆိုင်ရာလုံခြုံမှုဒါတွေကလည်းကလေးတွေအတွက်အများအရေးကြီးပါလေခင်ဗျ။ဒီလိုလုံခြုံမှုမရှိဘဲနဲ့တော့တို့အနာဂတ်မှာဘလို့မှအဲစိတ်ပိုင်းဆိုင်ရာမလုံမခြုံနဲ့ဆိုတော့တို့ဘဝအသက်တာဆက်သွားဖို့မလွယ်ဘူးပေါ့နော်။
ဒါကြောင့်ဒီကနေ့ကြာရောက်တဲ့ကမ္ဘာကလေးများနေ့မှာမြန်မာပြည်တိုင်းဒေသကဆစ်ရှောက်ပြေးနေရတဲ့ကလေးငယ်တွေနဲ့အတူကမ္ဘာတဝန်းဆစ်ဖြစ်နေတဲ့နိုင်ငံတွေကလုံခြုံမှုမဲ့နေတဲ့လူမမယ်ကလေးတွေအတွက်ဒေါ်ရွဲဘူးကအထူးဆုတောင်းပေးပါတယ
်ဆုတောင်းပေးချင်တာတော့ဒီကလေးဘဝအကြောင်းအရာတွေဆိုလို့ရှိရင်အများအားဖြင့်တို့တစ်သက်လုံးအမတ်ရစီချင်နေပေါ့နော်အဲ့တော့ဒီစိတ်ထိခိုက်ခံစားမှုတွေနာကျင်မှုတွေကနေမှပပျောက်ပြီးမှပေါ့နော်လုံခြုံတဲ့လူအတိုင်းဝန်သေးကိုရောက်ရှိဖို့ဒီမှာလုံခြုံတဲ့ဘဝကိုရောက်ရှိပါစေလို့ကျွန်တော်တို့ဆုတောင်းပေးပါတယ်ရှင
်ဒီကနေ့ကြာရောက်တဲ့ကမ္ဘာကလေးများနေ့မှာတော့ကမ္ဘာပေါ်ကကလေးတိုင်းကလေးတိုင်းဟာလုံခြုံမှုရှိရမယ်စံမာတန်ဆွမ်းရမယ်ငြိမ်းချမ်းတဲ့ကလေးဘဝကိုပိုင်ဆိုင်ရမယ်သူတို့ရဲ့အနာဂတ်မျှော်မှန်းချက်တွေကိုမျှော်လင့်ပိုင်ခွင့်ကလေးအခွင့်အရေးတွေရရှိခံစားနိုင်ရေးကုလသမဂ္ဂပါဝင်ကမ္ဘာနိုင်ငံအသီးသီးကကလေးခွင့်ရေးလှုပ်ရှားသူတွေအမှုပညာရှင်တွေတက်ကြွလှုပ်ရှားသူတွေဘက်ကတောင်းဆိုလှုပ်ရှားနေကြတာဖြစ်ပါတယ်ရှင်ကျွန်မစုမုံပါ